နိုင်ငံတော်တမန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံရမှာမြန်မာနိုင်ငံဖက်ဒရယ်စနစ်အပါအဝင်ဒေသတွင်းညှိနှိုင်းရေးလုံခြုံရေးနဲ့လူ့အခွင့်အရေးကိစ္စတွေကိုဆွေးနွေးဖို့ရှိကြောင်းကနေဒါဝန်ကြီးချုပ် Justin ရဲ့ဒီမနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်းကနေဒါမြန်မာပါလီမန်ချစ်ကြည်အဖွဲ့ကြီးကလည်းပြောကြားလိုက်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုတင်ပြမှာပါ
။ကနေဒါနိုင်ငံကိုဂျွန်လ5ရက်နေ့ကနေ6ရက်နေ့အထိလာရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ချစ်ကြည်ရေးခီးစဉ်နဲ့ပတ်သက်လို့မနေ့ကကနေဒါဝန်ကြီးချုပ် Justin Trudeau ထုတ်ပြန်ကြေညာရမှာမြန်မာဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးမြင့်တင်ရမှာကနေဒါနိုင်ငံရဲ့အခမ်းကဏ္ဍဟာအခိုင်အမာရှိနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့နောက်ထပ်ပြုပြင်ပြောင်းလဲရေးမှာအထူးသဖြင့်တိုင်းရင်းသားလူမျိုးစုတွေ၊ဘာသာကြားလူနည်းစုတွေ၊အမျိုးသမီးနဲ့လူငယ်တွေကိုကနေဒါနိုင်ငံကပံ့ပိုးကူညီပေးသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သူအနေနဲ့ဒေါ်ဆန်းစုကြည်နဲ့ဂျွန်လ9ရက်နေ့တွေ့ဆုံရမှာလဲမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ဖက်ဒရယ်စနစ်အပြင်ဒေသရင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဆွေးနွေးသွားမှာဖြစ်တယ်လို့လဲဆိုပါတယ်။တစ်ဖက်မှာတော့ကနေဒါနိုင်ငံအနေနဲ့မြန်မာအပေါ်လက်နက်ရောင်းဝယ်ရေးအပါအဝင်စစ်ဗိုလ်ချုပ်ဟောင်းတွေနဲ့သူတို့နဲ့နှိဆက်တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေကုမ္ပဏီတွေကိုပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ်။အခုလိုကနေဒါအစိုးရကချမှတ်ထားဆဲဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုတချို့နဲ့ပတ်သက်လို့ဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါပါလီမန်မှာမြမအရေးတိုးမြင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့ CMPFG လို့ခေါ်တဲ့ကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါပါလီမန်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Bruce Stanton ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် David Dalrymple ကပြောပါတယ်
The Canadian Myanmar Parliamentary Friendship Group does not engage directly in government foreign policy.
သူပြောသွားတာကကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့အနေနဲ့ကနေဒါအစိုးရရဲ့နိုင်ငံသားရေးမူဝါဒမှာဓာတ်ရိုက်ပါဝင်ပတ်သက်မှာမဟုတ်ပေမဲ့ကနေဒါနဲ့မြန်မာလွှတ်တော်နှစ်ခုစလုံးအပြန်အလှန်အကျိုးစီးပွားကိစ္စဖြစ်တဲ့ဒီမိုကရေစီရေးကိုမြင့်တင်ရမှာပြည်သူကိုယ်စားပြုလွှတ်တော်အမတ်တွေပုံမပါဝင်လာစေရေးကနေဒါလွှတ်တော်မှာမြမအရေးဆွေးနွေးပွဲတွေကိုဖြစ်မြောက်အောင်သူတို့အဖွဲ့အစည်းနဲ့စီစဉ်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့ပြောသွားတာပါ။ဒါ့အပြင်ဒေါ်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်ကြောင့်နှစ်နိုင်ငံဆက်ဆံရေးပိုးပြီးခိုင်မာစေဖို့စိတ်အားထက်သန်မှုတွေရှိနေကြောင်း David Dalrymple ကအခုလိုဆက်ပြောပါတယ်
။ Well, I know that there is a strong and vibrant Canadian Burmese community in
သူပြောသွားတာကကနေဒါနိုင်ငံမှာပြင်းထန်တက်ကြွတဲ့ကနေဒါမြန်မာလူမှုအဖွဲ့အစည်းတွေရှိနေတယ်ဆိုတာသိနေကြောင်းဒါ့အပြင်ကနေဒါနိုင်ငံတဝန်းမှာရှိတဲ့မြန်မာတိုင်းရင်းသားတွေကလည်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်နဲ့ပတ်သက်လို့အယံကိုစိတ်လှုပ်ရှားနေကြကြောင်းနဲ့ကနေဒါမြန်မာနှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာစေဖို့သူတို့ဟာစိတ်အားထက်သန်နေကြတယ်လို့ပြောသွားတာဖြစ်ပါတယ်မနေ့ကထုတ်ပြန်တဲ့ကနေဒါမြန်မာပါလီမန်ချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌရဲ့ကြေညာချက်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဂျွန်လ9ရက်နေ့ရှီယန်နီမှာ CMPFG အနေနဲ့တွေ့ဆုံဖို့ရှိကြောင်းနဲ့ညစာစားပွဲနဲ့လည်းတက်ခင်းအခမ်းအနဲအစီအစဉ်ရှိကြောင်းဖော်ပြထားပါတယ်။9ရက်ကြာခီးစဉ်တွင်ဒေါ်ဆန်းစုကြည်ဟာကနေဒါဘီရင်ကန်ချုပ် David Johnson နဲ့တွေ့ဆုံဖို့ရှိကြောင်းကနေဒါဝန်ကြီးချုပ်ထူတိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျွန်လ9ရက်နေ့မှာတော့ကနေဒါရောက်မြန်မာမိသားစုတွေနဲ့တိုရန်တိုမြို့မှာဒေါ်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်။ကနေဒါခီးစဉ်အပြီးမှာတော့ဆွီဒင်နိုင်ငံကိုဒေါ်ဆန်းစုကြည်ကဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။